ချင်းပြည်နယ်ဖလန်းနဲ့မင်းတပ်မျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေကိုနိုဝင်ဘာလ9ရက်နေ့ကလေးကချင်းညီနောင်အဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတာပါချင်းညီနောင်အဖွဲ့ရဲ့ Operation CB စစ်စင်ရေးဟာအခုဆိုရင်တလကျော်လာနေပြီဖြစ်ပြီးမနေ့ဒီဇင်ဘာလ13ရက်နေ့အထိတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ချင်းညီနောင်အဖွဲ့ပြောခွင့်ရဆလိုင်းရောမန်ကပြောပါတယ်
မင်းတက်ကောဖလန်ပေါ်လေကြောင်းတက်ခိုင်းမော်တော့နေ့စဉ်တောက်လျှောက်ရှိပါတယ်ပြီးတော့ဒီ Wine 12နဲ့တို့တို့ရေးခါတယ်ပေါ့နော်နည်းနည်းခေချမ်းရေးခါတွေလေးနဲ့ချပေးတယ်ပြီးတော့မှကျွန်တော်တို့ဒီတော်လှန်တပ်ဖွဲ့တွေပေါ့နော်မင်းလုံးတပ်ဖွဲ့တွေနဲ့မာမိတ်တွေနဲ့စကားစားနဲ့အတူတူမူတော့နေရာနေရာရှိပါတယ်ဆိုတော့တို့အထင်လာတဲ့ခါ Wine 12တင်နေပဲဒီဘုံကျေတာတော့လောက်ကောင်းချက်တက်တဲ့နေနဲ့ပေါင်း900ပေါင်း1000လေးပါချက်လာလေးရှိတယ်ပြီးတော့တို့ဒီ Rocket တွေနဲ့ပေါ့နော်ဖလန်မှာဆိုလဲ Clip Pack နဲ့ Rocket နဲ့တန်းပစ်တာမင်းတက်မှာဆိုလဲ Chow 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 တက်ကနဲ့ Howitzer နဲ့တန်းပစ်တာမျိုးရော့ကက်တင်ရန်ပြတ်တာမျိုးပေါ့နော်လို့မရှိပါနဲ့
မင်းတပ်မျိုးထဲမှာနှစ်ဖက်တိုက်ပွဲတွေမနေ့ကအထိဆက်ပြင်းထန်နေပြီးပျက်စီးမှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေတော့မသိရသေးဘူးလို့မင်းတပ်မျိုးနယ်စစ်ဘေးဆောင်ကူညီရေးကော်မတီတာဝန်ခံလော်ရန့်စ်ယော့ကီကလည်းဗီဒီယိုကိုပြောပါတယ်
ဒီနေ့ဒီအချိန်ပြီပေါ့နော်မင်းတပ်မျိုးပေါ်ကလည်းကျွန်တော်တို့ကမင်းတပ်မျိုးနဲ့မဆက်မကန်ကြွားဒီမှာနေပါတယ်ကျွန်တော်မင်းတပ်မျိုးပေါ်ကတိုက်ပွဲဖြစ်တဲ့အတန်းကြီးကိုကျွန်တော်တို့ကြားနေရပါတယ်မိကြောင့်တိုက်ခိုက်မှုတွေကလည်းမနေ့ညကအထိရှိပါတယ်တိုက်ပွဲပြင်းထန်နေသေးပါအမေရတော်တော်များများကတော့တွားလာလို့မရသေးဘူးဒီမိလောင်သားတို့ပျက်စီးသွားတဲ့ဟောဟာတို့ဒီတည်ဆုံသွားတဲ့ဒေတာအချက်လက်တွေကျွန်တော်တို့ပြုစုထားခြင်းမရှိသေးပါဘူးခင်ဗျာ
တိုက်ပွဲကြောင့်မင်းတပ်မျိုးခံတဲ့ပတ်ဝန်းကျင်ကြီးရွာကဒေသခံ9000လောက်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြတယ်လို့နာတာရှင်ယောဂတဲ့တချို့ကတော့မြို့ပေါ်မှာပိတ်မိနေတယ်လို့လော်ရန့်စ်ယော့ကီကပြောပါတယ်
အချို့အပြေးတင်းချောင်တို့အရှင်မပြေတဲ့လေချက်တဲ့လူတို့စိတ်ကျမ်းမာရေးမကောင်းတဲ့လူတို့အခုချိန်ကြီးမင်းတပ်မျိုးပေါ်မှာကြာနေတည်ပါလေခင်ဗျာမင်းတပ်မျိုးပေါ်ကထွက်ပြေးတင်းချောင်လာတဲ့လူတွေက9000ဝန်းကျင်ခန့်ရှိပါတယ်စုစုပေါင်းမင်းတပ်မျိုးနယ်ထဲမှာစစ်ပေးချောင်နေတာက1000ခွဲရှိနေသေးပါ1000ခွဲနည်းနည်းကျော်တယ်ပေါ့နော်
စီဘီဒုက္ခတွေဒီနေ့တခြားပုံများလာနေပြီးအချိန်ကြာလာတာနဲ့အမျှကုညီထောက်ပံ့မဲ့အဖွဲ့အစည်းတွေနှဲပါလာတယ်လို့လက်ရှိဆောင်းလင်းကာလမှာစစ်ဆောင်ပြည်သူတွေအတွက်ဆောင်းအနှွေးတယ်နဲ့စားနပ်ရိက္ခာကုညီတွေလိုအပ်နေတယ်လို့လည်းလော်ရန့်စ်ယော့ကီကပြောပါတယ်။မင်းတပ်နဲ့ဖလန်ကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်ဆိုရပြောခွင့်ဆိုခွင့်ရှိသူအတွေ့အမူဦးအောင်ချိုကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လို့လက်ခံဖြေဆိုတာမရှိသေးပါဘူး။စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးရှင်။